စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတကြော့ပြန်ဖြစ်လာတဲ့ကုဆတ်မြန်ယောဂါတမျိုးကြောင့်နှမ်းယွန်းမြို့နယ်ကရာနဲ့ချီတဲ့ရွာသားတွေနာမကျန်းဖြစ်ခဲ့တယ်လို့ကလေးတချို့လည်းသိဆုံးသွားခဲ့ပါတယ်။အခုလောလောဆယ်မှာယောဂါဖြစ်ပွားနေတဲ့ဒေသကိုမြို့နယ်ကျန်းမာရေးအဖွဲ့နဲ့တပ်မတော်စစ်ဆေးရုံကဆရာဝန်တွေကွန်ဆင်ကူတာပေးနေတဲ့အကြောင်းဒေသခံကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ Thai Achi Site VOE သတင်းတောက်ခုနိုင်ကုန်အရေးသတင်းပြဖို့ချက်ကိုနားထောင်ကြရအောင်ပါရှင်။
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးနာဂောက်ကူပန်အုပ်ချုပ်ခွင့်ရဒေသနိုင်ယုံမြို့နယ်တွင်မှလက်ရှိတကြော့ပြန်ဖြစ်ပွားနေတဲ့ယောဂါကြောင့်ဒေသခံရွာသားရာကျော်ယောဂါကူးစက်ခဲ့ပြီးသိဆုံးမှုအထိဖြစ်ပွားခဲ့တယ်လို့နာဂဒေသလူမှုဖွဲ့စည်းကောင်းဆောင်ဦးနော်အောင်စန်းကပြောပါတယ
်သိဆုံးတော့9ဦးပေါ့လေကူးစက်ခံရတာတော့100အထက်ရှိရလို့ပြောတော့ပုံမြန်မယ်ဆို statistic ကိုအတိအကျကျွန်တော်တို့မရနိုင်သေးဘူးခင်ဗ
ျဒီယောဂါဟာစက်တင်ဘာလလယ်မှာနိုင်ယုံမြို့နယ်တက်ကားကျေးရွာမှာစတင်ဖြစ်ပွားလာခဲ့တာပါယောဂဖြစ်ပွားမှုအခြေအနေကိုတော့နိုင်ယွန်းမြို့နယ်တိုင်းဒေသကြီးလွှတ်တော်ကုစလေဦးစိမ့်မောင်ကအခုလိုပြောပါရယ
်တက္ကသိုလ်က5ရက်ဝန်းကျင်မှာပေါ့နော်စက္ကဒါဒီနေ့မှာအခုရောက်ဆိုရင်လူကြီးတွေကအားလုံး900ကျော်တယ်ဗျကျွန်တော်တို့ကဆရာဝန်တွေကိုလူကြီးတွေမှာစေဝါကုသမှုဟာကျွန်တော်ဆောင်ရွက်ပေးခဲ့တယ်ပေါ့နော်ဆရာဝန်တွေရဲ့မှတ်ချက်ကတော့အဓိကကဒီစိမ့်နယ်ရဲ့ယောဂကြီးကြီးမားမားတော့မဟုတ်ဘူးလို့ပြောတယ်ကျေနော်ရောယောဂါကအားလုံးသက်သာသွားတယ်လို့ဆိုမဖြစ်နိုင်ဘူးလို့သိရတဲ့အနေထားတော့မရှိတော့ဘူးခင
်ဗျ။နဂဒေရတွင်ဖြစ်ပွားနေတဲ့ကုသယောဂါကြောင့်ဒိတ်ဆုံးမှုတွေရှိနေပေမဲ့လက်ရှိမှာဒေရခန်ကျမ်းမာရေးဖွဲ့တွင်နဲ့ခန္တီသမတော်စစ်ဆေးယုံကဆရာဝန်တွေကနေကုသပေးနေလို့ယောဂါကိုထိန်းချုပ်နိုင်ပြီလို့နိုင်ရွမျိုးနဲ့ဆရာဝန်တောက်တာဝင်းလှိုင်ဦးကပြောပါတယ်
။ဒိတ်ဆုံးမှုကတော့160အရွယ်ပါတယ်၊တစ်သားသားရွယ်ပါတယ်၊တစ်နှစ်သားရွယ်လေးပါတယ်၊ဒူလက်ပိုင်းလေးပါတယ်၊9ရောက်တည်ရဲဆိုပြီးတော့ကျွန်တော်တို့သတင်းရတယ်ကျွန်တော်တို့20ခွေနေရတယ်တိုင်းတိုင်းလိုလိုကိုယ်တည်းပြောတယ်ပြောပြောချင်းမျိုးနောက်ရက်အဲကျွန်တော်ဒီကဆရာဝန်သုံးအောင်ပါတယ်အဖွဲ့နဲ့ဆရာမတယောက်ပါတယ်အဖွဲ့အိမ်မှာသွားပြီးတော့တရက်နေ့ရက်နေ့ရက်နေ့ရက်3ရက်နေ့ရက်3ရက်စတိုင်ကုသမှုပေးခဲ့တယ်အနည်းငယ်ကနေပြီးတော့တော့ဆရာဝန်နေနဲ့ပါတဲ့အဖွဲ့အိမ်မှာ4ရက်နေ့ရက်ရောက်ပြီးတော့အိမ်မှာကျွန်တော်တို့ဒီကဆရာမနဲ့ပူးပေါင်းပြီးတော့ကုသမှုပေးနေတယ်အိမ်မှာအများစုတွေ့ရတာကတော့နှာစည်းချောင်းဆိုးလူနာရဲ့ဆက်ဆိုင်ရောင်တဲ့လူနာတို့တကွေးမတန်ရှင်းမှုကြောင့်ရေပြားနာပေါက်တာအမျိုးလိုယောဂါတို့အမျိုးသမီးတွေကြောင့်စိတ်ချောင်းပုတ်ဝင်တဲ့ယောဂါအားလေးပဲ
စကိုင်းတိုင်းဒေသကြီးနာဂဒေသမှာပြီးခဲ့တဲ့ဇွန်လထဲမှာလဲကုဆက်ယောဂါကြောင့်လဟေမြုတ်နယ်နိုင်ယုံမြုတ်နယ်ဒုံဟီးမြုတ်နယ်ခွဲကကြေးရွာတွေမှာကလေးငယ်68ဦးအသေပြောင်းရှိခဲ့တယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကနေအတည်ပြုပြောဆိုခဲ့ပါတယ်အဲ့ဒီတော့ကုဆက်ယောဂါဟာဝတ်သက်ယောဂါဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကနောက်ပိုင်းမှာအတည်ပြုခဲ့ကြပါတယ်နာဂကူပန်အုတ်ချုပ်ကိုရဒေတာဟာမဖွံ့ဖြိုးသေးတဲ့ဒေတာတစ်ခုဖြစ်ပြီးလမ်းမဆက်တွေရိတ်ခက်ခဲမှုဒေတာခံတွေကလည်းကျမရေးသိပညာချုပ်တဲ့မှုကျမရေးဝန်ထမ်းမလုံလောက်မှုစတဲ့ပြဿနာတွေရှိနေစေလို့လဲစကန်တိုင်းဒေတာကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ